မြန်မာနိုင်ငံနေရာတရုတ်မြန်မာဒီနေ့လဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊စကိုင်းတိုင်းနေရာတရုတ်မြန်မာတိုင်းရင်းသားတွေလက်နက်ဒေသခံလက်နက်ကန်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေစီးရဲထိမှန်မှုတွေရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီနေ့ပဲ Viber လူမှုကွန်ရက်မှာသတင်းတောက်တွေကိုပြောလိုက်တာပါ
။ရှမ်းပြည်နယ်အရှေ့မြောက်ဘက်မှာတော့မူဆယ်တရားငါမိုင်းသားမှာထိတွေ့မှုများဖြစ်ပွားခဲ့တာရှိပါတယ်ဒီလောက်ကင်မျိုးကိုရှော့တိုက်ထုံးတဲ့မျိုးတွေကိုလေးလုံးလာပစ်ခဲ့ပါတယ်တကုံချမ်းဘက်မှာလည်းကျွန်တော်တို့ထိတွေ့တိုက်ပွဲဖြစ်ပွားနေတာရှိပါ
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှအဓိကကျတဲ့ကျင်းစန်းကျော်နယ်စပ်ကိတ်ကိုတိုင်းဒေသနဲ့ကင်မဟာမိတ်သုံးဘက်ဖြစ်တဲ့ DNL တောင်း MND ကုကနဲ့ AA ရခိုင်တပ်ဖွဲ့တွေမနေ့ကကြီးညာခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ပေါ်ပေါက်နေတာပါစကိုင်းတိုင်းထိရိုက်မှာလည်း KIA ကျင်းလွတ်မြောက်ရေးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုခဲ့တာပါ CAP ပြည်ကတ်တွေအတွင်းလက်စစ်ဒါဘေးစနစ်တွေကိုလက်နက်ကင်အင်အားစုတွေကပြင်ပထားတိုက်ခိုက်တာတွေအများအပြားရှိခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောဆိုခဲ့ပါတယ်ခင်ဗျာ